မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ
။မင်္ဂလာပါသင်တော် Shalom လို့အားလုံးကိုနှုတ်ဆက်ပါရစေ။ဖခင်ညီသက်ချင်းအထူးသက်ရောက်ပါစေ။ဒီကနေ့တော့နောက်ဆုံးပိတ်အိမ်နဲ့လွယ်ရအောင်အမြင့်တရား series အပိုင်း1နဲ့3ဒီနေ့တော့အပိုင်း4ကိုရောက်လာပါပြီဒီနေ့ညီကုန်းချုပ်မယ်ပြီးရင်တော့ကျွန်တော်တို့တခြားအပိုင်းလေးတွေသွားဖို့ရှိတယ်ဒါကြောင့်ဒီနေ့နှုတ်ဘတ်တော်အတွက်ဖျားလက်ဝဲနိုင်အသက်တာတွေကိုအနိုင်ရအောင်အစဉ်သင်းဖြစ်ပြီးလို့မျှော်လင့်ပါတယ်မျိုးစေ့ကြမဲ့နှလုံးသားသည်ကောင်းသောမြေဖြစ်ဖို့လိုပါတယ်ဒါကြောင့်ခေါ်တဲ့သူနဲ့လည်းမဆိုင်ဘူးနှုတ်ဘတ်တော်ကလည်းကောင်းမိသားဖြစ်တယ်အာမင်အကြောင်းခံယူတဲ့နှလုံးသားနဲ့သိဆိုင်တာဖြစ်တဲ့အတွက်ဂျေစုပြုရဲ့ဒီနေ့နှလုံးသားပေါ်မှာလက်တင်ထားပါကျွန်တော်ဆုတောင်းပေးခြင်းနဲ့အသက်ရှင်သောဖခင်ဒီရဲ့နှုတ်ပတ်တော်ဟာကိုရောကိုယ်တိုင်မှုတ်သွင်းထားတဲ့အရာနဲ့ကိုရဖော်ပြတဲ့အရာဖြစ်ပါတယ်။ကောင်းမွန်ပြီးသားဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အသက်တာကိုအံ့နံပါတယ်။ဖခင်ရှင်ဒီနေ့ကျွန်တော်တို့ကိုစကားပြောပါထူးခြားစေပါဒီအရာအားဖြင့်အသက်တာမှာตาွေအသည်တည်သောအသက်တာဖြစ်ဖို့ရန်မာစာပေးပါအစီအစဉ်ကိုအနောက်ဆက်ပေးမယ့်အရာမှဆိုင်နှုတ်ဘတ်တော်မျိုးစေ့ကိုခိုးယူမယ်မာနရဲ့လောက်ရဲ့အားလုံးကိုလည်းယေရှုနာမ၌တားဆီးဖယ်ရှားကြောင်းဒီနေရာကနေကြီးညာပါတယ်အသက်ရှင်သောဖခင်ရဲ့နာမ၌တသက်အားလုံးကိုအာနံ၍သခင်ယေရှုနာမ၌ဆက်ကပ်ကြပါ၏အဖအာမင်ဝန်ခံနေကြနှုတ်ဘတ်တော်လည်းဝန်ခံရအောင်တင်းနှစ်သုံးနှုတ်ဘတ်တော်သည်ကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍ကျွန်ုပ်လမ်းကြီးကိုလင်းစေပါ၏တစ်ခါတော့ဝန်ခံပါအောင်နှုတ်ဘတ်တော်သည်ကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍ကျွန်ုပ်လမ်းကြီးကိုလင်းစေပါ၏အာမင်ဒီနေ့နှုတ်ဘတ်တော်ရရဆိုရင်မလုပ်ရမလဲဆိုတာသင်သိပါလိမ့်မယ်အာမင်နောက်တစ်ပတ်ဆိုရင်ချီးမွမ်းခြင်းကြီးကျယ်လုပ်ရအောင်မလုပ်လဲဘုရားပို့ဆောင်တယ်နှုတ်ဘတ်တော်ရင်နဲ့ကျွန်တော်တို့ကိုဘုရားကတန်းစင်ပေးတာဆိုရင်၄နှစ်ပြည်လာပြီဒီအတွက်ဘုရားကိုအထူးချီးမွမ်းမယ်အသေးခံချက်ဒီပို့ပေးကြလို့လဲယေရှုတင်တယ်မပို့ရသေးဘူးဆိုရင်ဆက်ပြီးပို့ပေးပါအာမင်ဒီနေ့တော့အမြင့်တရားစီးရီးရဲ့နောက်ဆုံးအပိုင်လေးနောက်ဆုံးအပိုင်လေးခိုင်ခန့်သောဘဝဆိုတဲ့အရာလေးနဲ့ဝင်ကားခြင်းလေခိုင်ခန့်သောဘဝအသက်တာမှာခိုင်ခန့်ခြင်းခိုင်ခန့်ခြင်းဆိုတဲ့အရာသိရကြည့်တယ်ကျမ်းစာကကျွန်တော်တို့အပင်နဲ့နိုင်တယ်တစ်ပင်နဲ့နိုင်တယ်ဒါမဲ့မတရားသောသူဖះအောင်မသိတော့သူကြဘာနဲ့နိုင်လဲမြက်ပင်နဲ့နိုင်တယ်မတူနော်မြက်ပင်နဲ့သစ်ပင်နဲ့ရှိတယ်ကျွန်တော်တို့ကိုဖះကမြက်ပင်မဖြစ်စေခြင်းသစ်ပင်ဖြစ်စေခြင်းတယ်သစ်ပင်တောင်မှအသီးသီးတဲ့အပင်ဖြစ်စေခြင်းတယ်ဒါကြောင့်ဒီကနေ့မှလည်းကျွန်တော်တို့အပင်တပင်ရဲ့အရေးကြီးတဲ့အကြောင်းကိုလေ့လာတယ်အပင်ရဲ့အရေးကြီးဆုံးဖြစ်တဲ့လူမမြင်တဲ့အပိုင်းအမြင့်ကိုကျွန်တော်လေ့လာတာဆိုရင်ဒီနေ့ကတော့နောက်ဆုံးပိုင်းရောက်လာပြီဆိုတော့အပင်ရဲ့အရေးကြီးဆုံးအစိတ်ပိုင်းဟာအမြင့်ဖြစ်တဲ့အပင်ကောင်းတယ်ဆိုရင်ဘာပြောလဲကျွန်တော်အမြင့်ကောင်းတယ်လို့မပြောဘူးဒါပေမဲ့အမြင့်ကောင်းတယ်ဆိုရင်အပင်ကကောင်းသွားတယ်ဒါကြောင့်တသက်ခံချက်တွေလည်းပို့ပေးလာတယ်ကျွန်တော်လူတွေမြင်တဲ့အရာကအပေါ်ယံဖြစ်တယ်အရွက်တွေအသီးတွေအခက်အလက်တွေမြင်တယ်ဒါပေမဲ့ကျွန်တော်တို့တကယ်ပြုပြင်တင်တာကလူမမြင်တဲ့အပိုင်းဖြစ်တယ်အမြင့်ကိုလေ့လာတတ်တယ်အမြင့်ကိုပြုပြင်တင်တယ်ဒါကြောင့်ဒီကနေ့မှကျွန်တော်တို့အတွင်းကြံ့ကြဖြစ်တဲ့အမြင့်ကိုဆက်လက်ပြီးတော့ပြုပြင်ရအောင်အပိုင်းတစ်တုံးကကျွန်တော်စာလံတစ်ကိုကျွန်တော်လည်လာခဲ့ကြရတယ်။အဲဒီမှာလောကနဲ့ခွဲနေဖို့မတရားသောသူတို့နဲ့တိုက်တွန်းခြင်းမလိုက်လူဆိုးတွေလမ်းမမရက်မနေမထီမဲ့မြင်ပြုသောသူတို့ရဲ့အစည်းအဝေးမှာမထိုင်ဘူး။ဒါကျွန်တော်လည်လာခဲ့တယ်။ဆိုတော့ဖျားရဲ့နှုတ်ကပတ်တော်ရေနဲ့နှိုင်းနေရေနဲ့နီးတဲ့အပင်ပြောကြတယ်။ပိုင်းနှစ်မှာတော့အမြင့်ကနဲ့နဲ့ဆိုင်ဆိုင်သွားဖို့လိုတယ်ဆိုတာကိုပြောတယ်။ရေတောက်မြင့်ကနှုတ်ကပတ်တော်နဲ့နေတိုင်းသွားမယ်ဆိုရင်ကျွန်တော်ရဲ့အမြင့်တီကနဲ့ဆိုင်လာမယ်ဆိုတော့ကျွန်တော်နားလည်ခဲ့ကြတယ်ပြီးရင်တော့တန့်စင်တဲ့အမြင့်တော်တော်များများဒီနှုတ်ကပတ်တော်မှာအသက်တာကိုပြုပြင်ခြင်းခံရတယ်ဆိုတဲ့တသက်ခံခြင်းမြောက်များစွာကြားရတယ်တန့်စင်တဲ့အမြင့်ဆိုတဲ့အရာကကျွန်တော်မကောင်းတဲ့အမြင့်တွေရှိတတ်တယ်အဲ့ဒီအမြင့်၃ခုဆိုတဲ့အမြင့်တွေကိုဖျက်ပစ်ဖို့လိုတယ်ဆိုတာကိုလေ့လာခဲ့တယ်ဒီကနေ့မှာတော့ဒီအရာအားလုံးကျွန်တော်အပိုင်း1နှစ်3မှာပြောတဲ့နှုတ်ပတ်တော်ကိုကျွန်တော်ခြုံငုံသွားမယ်ဒီအရာ3ခုလုံးကျွန်တော်လုပ်တယ်ဆိုရင်တော့ခိုင်ခန့်တဲ့ဘဝပိုင်ဆိုင်ရမယ်အာမင်ခိုင်ခန့်တဲ့ဘဝပိုင်ဆိုင်မယ်ဘယ်နှစ်ယောက်လိုချင်ပါသလဲခိုင်ခန့်တဲ့ဘဝခိုင်ခန့်တဲ့အသက်တာလေတိုက်တိုင်းမလဲတော့ဘူးရေလာတိုင်းမပြိုတော့ဘူးမုန်တိုင်းလာတိုင်းဒုက္ခမရောက်တော့ဟုတ်ဒါကြောင့်ဒီကနေ့မှာကျွန်တော်တို့ ခိုင်ခန့်တဲ့ဘဝဆိုတာပါလေခိုင်ခန့်တဲ့အတ္တတာနဲ့ကျွန်တော်တို့သွားဖို့ရန်အတွက်ဘုရားလိုတော်ရှိတယ်ဒါကြောင့်ကျွန်တော်တို့ခိုင်ခန့်တဲ့ဘဝမှာလိုအပ်တဲ့အရာ၃ခုပြောသွားမယ်နော်ဆိုတော့ခိုင်ခန့်တဲ့ဘဝမှာလိုအပ်တဲ့အရာလေး၃ခုရှိတယ်ဒီအရာကိုကျွန်တော်တို့ကြည်သွားရအောင်အာမင်ဆိုတော့ခိုင်ခန့်တဲ့ဘဝမှာလိုအပ်တဲ့အရာလေးတွေရှိတယ်ဒါကြောင့်ဝန်ခံပေးပါအောင်ခိုင်ခန့်တဲ့အသက်တာလိုချင်ပါတယ်ခိုင်ခန့်တဲ့အသက်တာလိုချင်တယ်ခိုင်ခန့်တဲ့အသက်တာနော်ဟိုကတယောက်ပြောလို့ယိုင်သွားလိုက်ဒီတယောက်ကဟောလို့ပါသွားလိုက်ဒီလိုမဟုတ်ဘဲနဲ့တမကျန်းစာပါပြောလေတမကျန်းစာငါတို့ဘလို့သွန်တင်တယ်ဒီအတိုင်းကျွန်တော်တို့အသက်ရှင်ဖို့ကျွန်တော်တို့သွားဖို့ဖြစ်တယ်အာမင်ဆိုတော့ဘာကြောင့်ခိုင်ခန့်ဖို့လိုတာလဲဒီမိခွန်းလေးနဲ့စကြတယ်အပင်လို့ဘုရားကျွန်တော်တို့နှိုင်းတယ်ဒီပင်ကိုဘုရားခိုင်ခန့်စေခြင်းတယ်ခိုင်ခန့်ငန့်ငန့်လေးဖြစ်စေခြင်းတယ်ဘာကြောင့်လိုရတယ်ထင်လဲဘာကြောင့်လိုလဲလောကမှာနေတဲ့အခါမှာကျွန်တော်ရေတန်းနေတန်းအပူတန်းလေတန်းမုန်တိုင်းတန်းဒီတန်းတွေကိုကျွန်တော်ခံရမယ်။တမန်ကျန်စာပြောလာဖခင်ရဲ့ဂတိစကားတခုပြောမယ်နော်။ဆိုတော့ဖခင်ရဲ့ဂတိပေါ်ပေါ်မှာယက်တီပါလို့ကျွန်တော်မကြာခဏကြားတယ်။ဒီမှာလဲဖခင်ရဲ့ဂတိတခုရှိတယ်။အဲ့ဒီဂတိကတော့ကျွန်တော်လိုချင်တဲ့ဂတိတော့မဟုတ် warning သတိပေးတဲ့ဂတိလေးဖြစ်တယ်။ယောဟန်16 33မှာဒီလိုပြောတယ်။သင်တို့သည်ငါ့ကိုအမိပြု၍ငြိမ်သက်ခြင်းရှိစေခြင်းကဤစကားကိုငါဟောပြောပြီတဲ့။ဖခင်ကသူ့ကိုအမိပြုဖို့ပြောတယ်ငြိမ်သက်ခြင်းရှိဖို့ပြောတယ်သင်တို့သည်လောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည် You will see a tribulations the tribulation ကြတော့ဘာကိုပြောတာလဲဆိုတော့ဒီဘေးရန်ကြီးကာလနောက်ဆုံးသောကာလမှာကြုံမဲ့ဘေးရန်ကြီးအဲ့ဒီဟာကိုပြောတာမဟုတ်ဘဲနဲ့ဆင်းရဲဒုက္ခလောကမှာကြုံရမယ်ကောင်းသောသူမကောင်းသောသူပေါ်မှာဖခင်နေပူစေတယ်မူရွာစေတယ်တချိန်တည်းမှာပဲကောင်းသောသူမကောင်းသောသူပေါ်မှာလဲဆင်းရဲဒုက္ခကြုံရမယ်ဒီမှာတော့ယုံကြည်သူတွေကိုပြောတာသင်တို့သည်လောက၌ဆင်းရဲဒုက္ခကိုခံရကြနိုင်ပြီဂရိကိုပေးထားပြီသားဒါမဲ့အဲ့ဒီမှာမပြီးသွားဘူးသို့တော်လည်းမစိုးရိမ်ကြနဲ့ငါသည်လောကကိုအောင်ပြီဝန်ခံပေးပါဦးငါသည်လောကကိုအောင်ပြီတစ်ခါတော့ဝန်ခံပါဦးငါသည်လောကကိုအောင်ပြီအာမင်တခင် night အောင်မြင်တော်သူဖြစ်ဖို့လိုချင်တယ်။ဒါကြောင့်ဒီကနေ့မှာဆင်းရဲဒုက္ခတွေကြုံမဲ့မိုးတန်နေရေတန်နေအပင်တပင်ကိုစဉ်းစားကြည့်လိုက်။မကြာခဏကြုံရတာကလေအပူရန်ခံရလိမ့်မယ်။အပင်တပင်မှာလေတန်ခံရလိမ့်မယ်။မုန်တိုင်းတွေလာလိမ့်မယ်။လာလှုပ်တဲ့သူတွေရှိလိမ့်မယ်။အပင်ကိုလာခုတ်ကျင်တဲ့သူတွေရှိလိမ့်မယ်။ဒီလိုဘေးဒဏ်တွေကြုံတဲ့အခါမှာဖခင်ကျွန်တော်တို့ခိုင်ထန့်ဖို့ရန်အတွက်လုံးစိတ်ခြင်းတဲ့အရာလေးဒီနေ့၃ခုရှိတယ်အဲ့ဒါလေးကိုကျွန်တော်ပြောပြခြင်းတယ်နံပါတ်၁အချက်ကပါလဲဆိုရင်တော့ right people သင်ခံခန့်တဲ့ဘဝဖြစ်ဖို့ရန်အတွက်လူမှန်နေနဲ့တွဲဖို့လိုတယ် right people လူမှန်ခြင်းအကြခဏပြောပါတယ်ဘဝမှာကျွန်တော်တို့ကိုဖခင်ကပေးတဲ့အုပ်စုလူအုပ်စုနှစ်စုရှိတယ်တချို့က blessing ဆိုရက်ကောင်းကြီးဖြစ်စေတဲ့သူတွေရှိတယ်တချို့က lesson ဆိုရက်ကိုသင်ကန်းစာပေးတဲ့သူတွေရှိတတ်တယ်။နှစ်ခုလုံးလိုရယ်နော်။နှစ်ခုလုံးဟာဒီတစ်ခုပဲကြိုက်တယ်ဒီတစ်ခုတော့မကြိုက်ဘူးမရအောင်။နှစ်ခုလုံးလိုရယ်။ဘာကြောင့်လဲအဲ့ဒါမရှိရင်ကျွန်တော်တို့ကမတိုးထက်ဘူးမရင်ကျက်ဘူး။ဆိုတော့ဒါမဲ့ကျွန်တော်တို့ဘဝကဒီချိန်လုံးသင်ကန်းစာပဲတွေ့နေပြန်ရင်လည်းမဟုတ်သေးပြန်အောင်လေနော်။သင်ကန်းစာလိုပေမဲ့ဒီချိန်လုံးကြောင်းတက်နေတဲ့လူလည်းမဖြစ်သင့်ဘူးလေနော်။ဘဝမှာအဲ့ကြောင်းတက်ပြီးသားကိုလည်းလက်တွေ့မှာတော့အသုံးချပြီးတော့ဒီကြောင်းတက်ထားတဲ့သင်ကန်းစာတွေနဲ့လက်တွေ့မှာตัวอะไรดูแลผิดปุโลเลยเนาะจรพวกมาเฉิงลงจ้องแตกนี่ဆိုแล้วလူတွေကပါပြောจ้องไม่ปีได้หูล่ะเฉิงลงจ้องแตกนี่เบรอไอ้แตกๆจ้องเนี่ยลุซ้ามาเลยเนี่ยมีแตกเนาะสู้จรติงงานสาไปได้လူတွေพวกมาล่ะก้าวเนี่ยだแม้เฉิงลงတော့ไอ้ห่าမျောสาလို့ပဲမျောสาย้ายเลยเป็นอ่ะตาปูเลยだใบแม้บัวมาก้าวจี้ผิดเสียได้ตัวโกโก้ล้ําปะไปได้ตัวหญ่นปะไปได้ตัวดาမျိုးแล้วพี่อ่ะปิสินไปเลยมองหน้ามาเลยผิดနိုင်เลยအငယ်တွေလည်းဖြစ်နိုင်တယ်ကိုယ်ကောင်းကြီးဖြစ်စေတဲ့သူတွေကဒါကြောင့်ဒီလိုမျိုးလူမှန်တဲ့နေရာမှာရှိနေဖို့ဘုရားလိုတော်ရှိတယ်ဒါကြောင့်ကျွန်တော်တို့စာလန်တစ်ကိုပြန်သွားရအောင်အဲ့ဒီမှာလေ၃ခုလုံးမျိုးစားတွေပါတယ်ဆိုတော့ဒါကြောင့်ကျွန်တော်တို့စာလန်တစ်ကိုကျေးဇူးပြုပြန်သွားပေးပါအဲ့ဒီမှာပါပြောလဲစာလန်တစ်အပိုင်ငယ်တစ်ကနေဖတ်ခြင်းနဲ့မတရားသောသူတို့ဤတိုက်တွန်းခြင်းတို့မလိုက်လူဆိုးတို့ဤလမ်းတွင်မယက်မနေမထီမဲ့မြင်ပြုသောသူတို့ဤအစီအဝေး၌မတိုင် ။ထာဝရဘုရား၏တရားတော်၌မှုလျွန်၍တရားတော်ကိုနေညာမပြတ်ဆင့်ခြင်းအောင့်မေ့တော်သူသည်မင်္ဂလာရှိ။အဲ့ဒါဆိုတော့လူမှန်နဲ့တွေ့ဖို့လူတွေကိုယ့်ရဲ့အသက်တာခိုင်ခန့်တဲ့ဘဝဖြစ်ဖို့လူတွေဆိုရင်မတရားတဲ့သူတွေ၊လူဆိုးတွေ၊မထီမဲ့မြင်ပြတဲ့သူတွေအဲ့ဒီသူတွေနဲ့မပေါင်းဖို့လူတွေ။ဒီလူတွေကိုပေါင်းနိုင်မယ်ဆိုရင်တော့ကျွန်တော်တို့ဘဝမှာခိုင်ခန့်တဲ့ဘဝမဖြစ်ဘူး။သူတို့လဲရင်ကျွန်တော်လိုက်လဲမယ်။သူတို့ကဖះအောင်မသိရင်ကိုကလည်းသူတို့နဲ့ရောရောင်ပြီးပါသွားမယ်။အဲဆုံးကျန်းစာထဲမှာကျွန်တော်တို့ကိုဒီမတရားတဲ့သူတွေထိုက်တွန်းခြင်းကိုမလိုက်ဖို့ပြောထားတယ်။ဆိုတော့စကားပုံလေးတစ်ခုရှိတယ်။ဆိုယိုးလေးပေါ့နော်။ Show me your friends. I will show your future. သင်ရဲ့ပေါင်းသင်းနေတဲ့တငယ်ချင်းတွေကိုပြပါတဲ့။သင်ရဲ့အနာဂတ်ကိုပြပေးမယ်တဲ့။ဘာကိုပြောချင်တာလဲ။ကိုပေါင်းခဲ့တဲ့ကိုပေါင်းနေတဲ့ငွေချင်းတွေမိတ်ဆွေတွေအတိုင်းဝိုင်းနေရကိုရဲ့ဝိညာဉ်ရေးရအောင်အမြဲတမ်းပုံဖော်ပေးလေးရှိတယ်ကိုအနီးဆက်ဆုံးသူတွေကကိုရဲ့ဝိညာဉ်ရေးရအောင်အမြဲတမ်းပုံဖော်ပေးတယ်စုရန်တောင်းတတ်တဲ့မိတ်ဆွေတယောက်နဲ့ပေါင်းမယ်ဆိုရင်အမြဲတမ်းစုတောင်းခြင်းဖက်မှာကိုအာသန်လာမယ်ဒါမှမဟုတ်ရင်ဘာကြောင့်တပတ်တစ်ခါမသွားလဲမကိစ္စဘူးဆိုတဲ့ငွေချင်းနဲ့ပေါင်းရင်အဲ့ဒီအတိုင်းပဲကိုလည်းပြောရောင်ပြီးတော့ဖြစ်သွားတယ်။ဒီနေ့မိတ်ဆွေသိလား။ကျွန်တော်တို့လေယုံကြည်သူတွေကတဦးတယောက်တည်းအသက်ရှင်ဖို့ဘုရားလုံးဝလိုတော့မရှိဘူး။ကျွန်တော်တို့ကိုတမန်ကျန်စာစစ်သူရဲတွေနဲ့နှိုင်းတယ်။ Soldiers စစ်သားတွေနဲ့နှိုင်းတာ။အဲ့လိုနှိုင်းတဲ့အချိန်မှာဘယ်လောက်ပဲတန်မာတဲ့လှုပ်ဆောင်နိုင်တဲ့ရဲမတ်တယောက်ဖြစ်ပါစေ။သင်တယောက်သေးဆိုရင်လေအန္တရာယ်ရှိရနော်။တဲ့တယောက်တည်းယုံကြည်ခြင်းခီးလောင်သွားနေမယ်ဆိုရင်တင့်အတွက်ကျွန်တော်စိုးရိမ်နေ။ဘွားလို့မရဘူး။ဘွားလို့လုံးဝမရဘူး။ဒါကြောင့်တမန်တော်ထဲမှာဗာပြောလဲလူစုဝေးစီးယုံနေတဲ့အရာကိုလစ်လူမရှုနဲ့တော့။ပေါင်းသင်းနေတဲ့အရာတွေလစ်လူမရှုနဲ့တော့။ကျောသွားဖို့လိုတယ်။တယောက်နဲ့တယောက်ခွန်အားဖြစ်စေဖို့လိုတယ်။တယောက်နဲ့တယောက်ဒီလိုသွားနေဖို့လိုတယ်။ဒါကြောင့်ခိုင်ခန့်တဲ့ဘဝလူတယောက်ရဲ့ယုံကြည်ခြင်းခိုင်ခန့်လာဖို့ဆိုရင်သင်တယောက်တည်းသွားလို့မရဘူးခုနပြောသလိုကျွန်တော်မျက်နှာမှာစိုက်ရမယ်เนาะအချိန်တန်တဲ့ခါမှာအသီးသီးမယ်ဒါပေမဲ့အဲ့ဓာရီဖြစ်ဖို့ကလေကျွန်တော်ဒီရဲ့ပတ်ဝန်းကျင်ကိုနဲ့ပေါင်းနေတဲ့သူတွေအယမ်းဆိုင်တယ်အယမ်းဆိုင်တယ်ဒါကြောင့်ကိုပေါင်းသင်းတဲ့ပတ်ဝန်းကျင်အခြေအနေပေါ်မူတည်ပြီးကိုရဲ့ဝိညာဉ်ရေးဟာအတက်ကြရှိတတ်တယ်ဒါကြောင့်ကိုပေါင်းကြည့်လိုက်အခုငါဆိုရိုးတစ်ခုကသင်ခုပေါင်းနေတဲ့ငါးယောက်ရဲ့ပြန်မြကြည့်လိုက်အဲ့ဒါသင်ရဲ့ဘဝဖြစ်နေတတ်တယ်အဲ့ငါးယောက်ရဲ့ပြင်းများပေါ့သူတို့ဘလို့ဖြစ်နေသလဲသူတို့အောင်မြင်သလားဘုရားရဲ့အကြံစီထဲမှာရှိသလားဘုရားအလိုတော်နဲ့သူတို့သွားသလားအဲ့ဒီလူတွေရဲ့ငါးယောက်ကိုပေါင်းလိုက်ပေါင်းလိုက်တဲ့ပြင်းများခြင်းသင်ဘဝပဲအဲ့ဒါတနည်းအားဖြင့်အဲ့ငါးယောက်လောက်ပဲသင်ဖြစ်မှာအဲ့ထက်ပိုပြီးတော့မဖြစ်ဘူးဆိုတဲ့သဘောဖြစ်တယ်ဒါဆိုသူတို့လူရွေးဖို့မှန်လားရွေးဖို့မှန်လေပေါင်းသင်းတဲ့သူတွေရွေးဖို့မှန်တယ်နော်ဆွဲချလို့ရတယ်ယုံကြည်သူပါပဲဒါပေမဲ့ဆွဲချတတ်တယ်ကိုယ်သက်သာအောင်အဲကြောင့်ကျွန်တော်တို့တွေလူမှန်တဲ့သူတွေနဲ့ပေါင်းဖို့လိုတယ်အာမင်ဆက်ပြီးတော့နှုတ်ပတ်တော်နဲ့ကြည်အောင်ဘာပြောသေးလဲဆိုတော့မာသဲ18ထဲမှာကျွန်တော်တို့မြန်မြန်ဆဆမပေါင်းရင်တောင်မှသခင်ကကျွန်တော်တို့ကိုပေါင်းစေချင်တဲ့သူတွေရှိတယ်မာသဲ18ပိုက်ငယ်19နဲ့20မှာကြည်အောင်တဖန်ငါဆိုဒီကမြေကြီးပေါ်မှာတင်တော့တွင်နှစ်ယောက်တို့သည်နှစ်ယောက်ပဲနော်သဘောချင်းတူ၍ဆူတောင်းလင်းတယ်တွေ့လားဆိုတော့အဲ့ဒီနှစ်ယောက်ကလည်းသဘောတူဖို့လိုတယ်လင်မယားဖြစ်တဲ့ဆိုရင်လည်းဒီနှစ်ယောက်သဘောတူပြီးတော့ဆူတောင်းလင်းတောင်းသမျှသောဆုတို့ကိုကောင်းကင်ဘုံ၌ရှိတော်မူသောငိုင်းကမဲတော်သည်ပေးတော်မူလတန်းတဲ့ပေးမယ်ဖရာပြောပြီးကောင်းကင်ဘုံ၌ရှိတော်မူသောငါကမဲတော်သည်ပေးတော်မူလတန်းအကြောင်းမူကားအကြောင်းလေအဲ့မှာပြောပြီးအကျင့်ရက်၌လူ2ဦး3ဦးတို့သည်ငါဤနာမကိုထောက်၍စည်းဝေးကြ၏ထိုအရက်၌သူတို့အလယ်မှာငါရှိသည်ဟုမိန်တော်မူ၏2ယောက်3ယောက်ပါပဲတဲ့ဒါမဲ့ပါလေသဘောတူရမယ်တဲ့နောက်တစ်ခုပါသေးတယ်အာ2ယောက်3ယောက်သဘောရည်အကြီးကျယ်တူပြီးတော့ဟိုပုံကံမှုအစည်းအဝေးလုပ်တာမျိုးလဲမဖြစ်စေနဲ့လေနော်အာဆရာကိုဘယ်လိုပြောရင်ကောင်းမလဲဆိုပြီးတော့စုယုံတာမျိုးလားသင်းအောင်ဆရာကိုဘယ်လိုကင်တွယ်ရမလဲအဲ့လိုသဘောတူတာကိုပြောတာမဟုတ်ဘူးဒီမှာစုယုံတာပါလေငါဤနာမကိုထောက်၍စုဝေးတာနော်ဖျားနာမနဲ့ထောက်ပြီးစုဝေးတာအဲ့ဒီအလယ်မှာမှရှိမှာ เนาะကျွန်တော်တို့ကဘယ်လိုခွဲထုတ်ရင်ကောင်းမလဲစီဝေးနေတဲ့စီဝေးတွေအရင်ညီတတ်သေးတယ်ထူဆန်းတာအဲ့ဒါမျိုးစီဝေးတွေဘယ်လိုလုပ်လို့ရင်အဲ့လိုမျိုးမကောင်းတဲ့စီဝေးတွေအဲ့ဒါမျိုးဆိုကျွန်တော်တို့ကခုနဆာလန်တက်နဲ့သွားရအောင်လေနော်မတရားသောသူတွေလူစုတွေလည်းမထိမဲ့မြင်ပြအဲ့စီဝေးမထိုင်ရအောင်နော်အဲ့မှာထထွက်လာလိုက်ဟောအာနာဆရာကြီးထိုင်ဖို့မဟုတ်ကျွန်တော်ထွက်လာဖို့ဖြစ်တယ်ဒါကြောင့်အဲ့ဒီရဲ့အလယ်မှာဖျားကတဲ့နော်သူ့နာမအောင်ထောက်မယ်သဘောတူတဲ့အလယ်မှာရှိမယ်လို့ပြောချင်တာအတိတ်ပဲပါလေလူများများဆက်စားမရှိရင်တော့မှနှစ်ယောက်သုံးယောက်အတူတူသွားပါ the right people နဲ့သွားပါတခါလေးမှာကျွန်တော်ခုဝိညာဉ်ရေးရခီးလန်းထဲမှာကျွန်တော်လည်းသွားနေစေဖြစ်တယ်ဘုရားပို့ဆောင်နေအဲ့ဒီခီးလန်းမှာကျွန်တော်သဘောပေါက်လာတာတခုကပါလဲဆိုတော့ကိုယ်တိုင်တယောက်တည်းသွားလို့မရတယောက်တည်းသွားလို့မရဘူးတစ်ချိန်တည်းမှာပဲအဲ့လိုသွားတဲ့ချိန်မှာလည်းလူအများကြီးလည်းမလိုပြန်ဘူးနှစ်ယောက်သုံးယောက်ခုအပေါ်မှာဖျားထားတဲ့သူတွေရှိတယ်ဆိုရင်လေသင်အများကြီးလုံနိုင်တယ်အဲ့ဒီကနေစမယ်ကျွန်တော်အဲ့ဒီကနေတဖြည်းဖြည်းနဲ့ကိုယ်သဘောတူတဲ့သူတွေဖျားနာမအောင်ထောက်တဲ့သူတွေဒီလူတွေများလာရင်တော့ဒါပို့ပြီးတော့တန်မာလာမယ်เนาะကျွန်တော်အဖွဲ့အစည်းတွေပို့ပြီးတော့တန်ဆွမ်းလာမယ်အပိုင်းဖြစ်တယ်အာမင်ဆိုတော့ဒီမှာကျွန်တော်တခုပြချင်တယ်အဲ့တော့ဘာလဲဆိုတော့ကျွန်တော်တို့အမြဲတမ်းပြောတယ်เนาะ net shine နဲ့အမြင့်ရှိဖို့လိုတယ်အမြင့်ကနဲ့နဲ့သွားမယ်ဒါမဲ့အခုနုနယ်သေးတဲ့ယုံကြည်သူတွေအခုအများကြီးပါတယ်ဒီမှာနားထောင်နေသူတွေဒီမှာဆိုရင်ကျွန်တော်တို့ယုံကြည်ခြင်းခီးလန်းစတဲ့သူတွေရှိတယ်သူတို့တွေကနက်နက်ရှိုင်းရှိုင်းသွားရမယ်ဆိုတာသိတယ်ဒါမဲ့တစ်ချိန်တည်းမှာပဲကိုယ်အမြင့်ကအရန်ကြီးနက်နက်ရှိုင်းရှိုင်းမဖြစ်သေးဘူးဆိုရင်တော့ဘယ်လိုလုပ်မလဲအဖြစ်ရှိတယ်တော့ကျွန်တော်တို့အပြင်နေလို့ပြောတယ်ကိုယ်အမြင့်ကအရန်မခိုင်သေးဘူးဟောရိုင်လဲသွားနိုင်တယ်ဒါကြောင့်သင်ဟာလူမှန်နေနဲ့ပေါင်းဖို့လိုတယ်ကြည့်အောင်နော်လူက6ငွေ37မှာဘာပြောလဲဆိုတော့ဘသူနဲ့ပေါင်းမလဲသင်တို့ဒီကို၌သူတပားပြုစေလို့ဒီအတိုင်းသူတပား၌ပြုကြလို့တဲ့အတိတ်ဘယ်ကပါလဲဆိုကို့အကျိုးအတွက်ပဲသူ့ကိုသွားပေါင်းတာမဟုတ်ဘူးနော်ပြောချင်တဲ့တဘောကဟာဆရာပြောတယ်ဒီနေ့ငါတို့ပေါင်းရမယ်ငါတို့ဒီမှာလူမှန်နေနဲ့ငါတို့ပေါင်းရမယ်ဒါဆိုငါသူ့ကိုသွားပေါင်းမယ်ဒါမဲ့သင်ဟာသူ့အတွက်လူမှန်မဟုတ်ဘူးဆိုသူကလည်းကိုယ်ပေါင်းချင်မှာမဟုတ်အဲ့လိုရှိပြန်ရောလေနော်ကိုကသူ့တစ်ချင်းလုံးပဲအားကိုးနေမယ်ဆိုရင်ကြာလိုက်သူကလည်းကိုယ်ငင်းငွေမယ်အဲ့လိုဖြစ်တဲ့ခါမှာကိုကဘာနဲ့စမလဲသူတပားမှာကိုပြုစေလိုတဲ့အတိုင်းဆိုတာကိုကိုသူလှုပ်စေချင်တာအတိုင်းကိုကစလုံးမယ်ကိုချီးကျူးတာခံချင်လားသူများချီးမွမ်းတာခံချင်လားဒါဆိုရင်ကိုကသူ့ကိုစပြီးချင်းမောမှာပေါ့ဟာတော်လိုက်တာကောင်းတယ်ဒီလိုလုပ်ပေးတာလမ်းပြပေးလို့ကျေးဇူးတင်တယ်ဒီကနေ့နှုတ်ပတ်တော်အတွက်ကျေးဇူးတင်တယ်ဒါမျိုးပြောလာတယ်ဆိုရင်တော့မြန်မာလူမျိုးတွေကနည်းနည်းအဲ့ဒီအပိုင်းမှာရှက်တတ်တယ်တင်တယ်သူတပားကိုချင်းမွန်းတာတိတ်မလုပ်ချင်းတိတ်မလုပ်ချင်းကျွန်တော်ဒါအတွေ့အကြုံအများကြီးရှိတယ်ကျွန်တော်တွေကကျေးဇူးတင်တယ်နော်ဒီနေ့အစီအခံပေးတာကျေးဇူးတင်တယ်ကျွန်တော်ပြောတယ်ဒါပေမဲ့ဆရာမဒီကနေ့နှုတ်ပတ်တော်အတွက်ကျေးဇူးတင်တယ်တိတ်မကြဘူးပြောရကောင်းမှမသိဘူး။သင်ပေးတော့လဲခဏပဲခံတယ်။ပြောကြည့်ပါ။ကို့အပေါ်မှာဝိညာဉ်ရေးရမှာယေရှုပြုတဲ့သူတွေ။ကျမ်းစာကပြောလဲနှုတ်ကပတ်တော်သင်တဲ့သူဟာတဲ့။သင်ပေးတဲ့သူကို့မှာရှိတဲ့အကောင်းဆုံးသောအရာတွေကိုမျှဝေပါတဲ့နော်။စကားလုံးလေးနဲ့ပြောလို့ရတယ်။ယေရှုတင်တယ်။ဒါကြောင့်ဒီလိုမျိုးလူမှန်နေတဲ့ကိုပေါင်းလာပြီဟဲ့ဆိုရင်အမြင့်ခိုင်လာမယ်။ဒါမဲ့အမြင့်ကအခုချိန်မှာနုနယ်သေးတော့နက်နက်ရှိုင်းရှိုင်းမသွားနိုင်သေးဘူးဆိုရင်ရောအဖြေရှိတယ်အဲ့ဒီအဖြေကလည်းဘာလဲဆိုတော့ဒီမှာအပင်လေးတစ်ပင်ပြပေးမယ်ဒါကဘာအပင်လို့ခေါ်လဲဆိုတော့တင့်နီပဲ red wood ဆိုတော့အမေရိကဘက်မှာဆိုရင်ကယ်လီဖိုးနီးယားမှာအများဆုံးတွေ့ရတယ်ဒီအပင်တွေကအထက်35အထက်ဆိုတော့ပေ350လောက်ထိမြင့်တယ်သူရဲ့ဒီတက်တန်ရင့်လာပြီဆိုရင်အမြင့်ကြီးသွားတယ်ဒါမဲ့သိထူးဆန်းတာသူတို့အမြင့်တွေကအရန်အနဲ့ကြီးမသွားဘူး။ဒါမဲ့သူတို့အမြင့်တွေကဖြန့်ပြီးတော့သွားတယ်။သူတို့အမြင့်တွေကတဲ့6ပေလောက်ပဲနဲ့တယ်တဲ့။ဒါမဲ့ထူးခြားတာဘာလဲဆိုတော့သူတို့အမြင့်အချင်းချင်းကအမြဲတမ်းဆက်နွယ်နေတယ်။အမြဲတမ်းဆက်ရက်နေတယ်။ intertwine ဆိုတာတစ်ခုနဲ့တစ်ခု locking ချုပ်ထားသလိုပဲသွားတယ်။လေတိုက်လာပြီဟေးဆိုဘယ်လိုဖြစ်လဲကိစ္စမရှိဘူးဒီပင်ကလဲတော့မယ်ဒီဖက်ကဒါမဲ့တခြားပင်ကထိန်းထားပေးတယ်ဒ ဒီပင်ကလဲတော့မယ်ဆိုနောက်တစ်ပင်ကထိန်းထားပေးတယ်တွေ့လားမိတ်ဆွေနှစ်ဦးသုံးဦးသဘောတူတယ်ဆူတောင်းတဲ့အလယ်မှာရှိမယ်ဒါကြောင့်ကျွန်တော်အမြင့်အရေးကြီးတယ်ဒီလိုအမြင့်ကြီးသွားနိုင်ဖို့ဒါအသင်းတော်ကိုပြတာဒါ community ကိုပြတာကျွန်တော်မိတ်ဆွေတွေကိုပြတယ်ဒါ fellowship တွေကိုပြတယ်ကျွန်တော်သက်သာမှာအားငါတို့တော့အများကြီးဖျားပေးထားတဲ့ဆုကျေးဇူးတွေမရှိပါဘူးငါတို့တော့အများကြီးမလုံနိုင်ဘူးထင်တယ်အများကြီးမလုံနိုင်ဘူးမရင်လဲသွားစင်နဲ့ဘလို့လုံမလဲတယောက်နဲ့တယောက်ရိုင်းပင်ကူညီမယ်သူတပါကိုပြုတ်စီလိုတဲ့အတိုင်းသူတို့ကိုစပြုတ်မယ်သူတို့ကိုစကိုပေါ်မှာဆူတောင်းပေးစေချင်တယ်ဒါပေမဲ့ကိုကရောဆူတောင်းပေးလားသူတို့ဟောကိုပေါ်မှာသူတို့ကတက်တေခန္ဓာအကောင်းပြောတာကြားချင်တယ်ကိုကရောသူတို့ပြောလားအဲ့ဆွေဒီလိုသွားမယ်ဆိုရင်ဩဒီအဖွဲကအရန်ခိုင်ပါပြီတယောက်နဲ့တယောက် intertwine ဖြစ်လာတာဒါကြောင့်နဲ့ဒီရဲ့တစ်နီပင်ကတုံယုံတန်ယုံလေတံလောက်ကတော့မုံတိုင်းတန်နေရခန့်နိုင်နေဒါပေမဲ့သူတို့အမြစ်ကနဲ့ရှိုင်းတာမျိုးမဟုတ်ဘူး။နော်စီဒါဆိုရက်အရစ်ပင်လိုမျိုးဒီလိုနဲ့ရှိုင်းတာတော့မဟုတ်ဘူးတဲ့။ပြီးရင်ကျွန်တော်အဲ့အကြောင်းလေးရှင်းပြီးပြောသွားမယ်။ဆိုတော့ဒါပေမဲ့မနဲ့ရှိုင်းပေမဲ့တဲ့။သူတို့အမြစ်တွေကတယောက်နဲ့တယောက်မိခုံနေတယ်တဲ့။မိတ်ဆွေယုံကြည်ခြင်းခီးလန်းအောင်လေ။တယောက်ထဲသွားလို့မရဘူးနော်။ပြိုလဲသွားမယ်။တဲ့အမြစ်ကလည်းမခိုင်။မခိုင်တဲ့အချိန်လဲကိုဟာကိုပဲနေကျင်တယ်။ဖျားကြောင်းလည်းမသွားဘူး။မိသားရလည်းမလုပ်ဘူး။မရဘူး။မရဘူး။သင်ပြိုလဲသွားလိုက်မယ်။ဒါကြောင့်ဒီနေ့မှာမိသားစုတွေအခုမြန်မာ worship မိသားစုတွေနေရာတကာမှာရှိနေတယ်။နိုင်ငံတိုင်းမှာရှိနေတယ်အခုချိန်မှာ။ဂျေစုတော်ပဲ။ဒါပေမဲ့အခုချိန်မှာဗုဒ္ဓဟူးနေ့မှာ midweek သတင်းပတ်ရဲ့အလဲတဲ့တဲ့မှာကျွန်တော်ပြန်ဆုံကြတယ်။နောက်ဘတ်တော်နဲ့ခွန်အားယူတယ်။တယောက်နဲ့တယောက်ကောင်းကြီးပေးဆုတောင်းကြတယ်။ဆရာသမားတွေကိုဖျားကိုပေါ်မှာလမ်းပြတဲ့သူတွေအတွက်နောက်ကွယ်ကနေဆုတောင်းပေးနေတယ်။ဒါတွေကဘာဖြစ်စီလဲ။ကျွန်တော်တို့ရဲ့ခိုင်ခန့်တဲ့ဘဝဖြစ်ဖို့The right people. တယောက်နဲ့တယောက်ရှက်နွယ်ပြီးတော့အသက်ရှင်တာ။ဒါကြောင့်သင်တယောက်ထဲမသွားပါနဲ့။သင်သွားမယ့်နေရာမရှိဘူး။မြန်မာ worship မှာသင်အတွက်နေရာရှိတယ်။ Amen. မြန်မာ worship မှာလာခဲ့ပါသင်အတွက်ဖခင်ကောင်းကြီးပေးတဲ့နေရာဖြစ်မယ်။ Hallelujah. ဒါကြောင့်ကျွန်တော်တို့ခိုင်ခန့်တဲ့ဘဝဖြစ်ဖို့ပါလို့လဲဆိုရင်တော့ The right people. လူမှန်ဖို့လိုတယ်။လူမှန်နေနဲ့ပေါင်းဖို့လိုတယ်။အေးမယ်ဆက်ပြီးတော့ဒီအပင်လေးကြည်ရအောင်။နောက်ကြည်တဲ့အခါမှာဘာကိုပြောချင်တာလဲ။ဒီအပင်လေးကိုကြည်တဲ့အခါမှာကျမ်းစာထဲမှာရှိလား။ရှိတာပေါ့။ဘုရားဖြစ်စေခြင်းတဲ့အရာပါလေ။ဂလာတိ6အငယ်1မှာထမ်းရွက်စရာဝန်ခြင်းတို့ကိုအချင်းချင်းကူညီ၍ထမ်းရွက်သောအဖြစ်ခရစ်တော်ဤတရားကိုကျင့်ကြလော။ဟာလေလုယာ။ထမ်းရွက်စရာဝန်ခြင်းကိုဘာလုပ်လဲ။သူများအားပေး၍သူများအပုံချ၍သူများကိုထမ်းခိုင်း၍မပြောဘူးစံစာပါပြောလေထမ်းရစီယာဝန်ချင်းတို့ကိုအချင်းချင်းကူညီ၍ထမ်းရွက်တော်အပြင်ခရစ်တော်ရဲ့တရားကိုကျင့်ပါတဲ့ခရစ်တော်ရဲ့တရားချင်းချင်းရိုင်းပေးရမယ်ချင်းချင်းကူညီရမယ်အချင်းချင်းကျွန်တော်တို့တွေကကျွန်တော်မြန်မာပြည်မှာလှုပ်ဆရာအများကြီးရှိသေးတယ်တန်90ခရစ်တော်မသိသေးဘူးဒါပေမဲ့ကျွန်တော်တို့တွေကရှိတဲ့လက်တဆုပ်စာလေးတွေကမတည့်ဘူးလက်တဆုပ်စာလေးတွေအချင်းချင်းပြောနေကြရင်ကျွန်တော်တို့ရဲ့လှုပ်ဆောင်မှုကဘယ်ထိရောက်တော့မလဲ။ဒါကြောင့်ဒီနေ့ကျွန်တော်တို့သက်တာမှာထမ်းရွက်ဆရာဝင်ချင်းအချင်းချင်းကူမရအောင်ဘယ်လိုကကူမမလဲ။ဆူတောင်းချင်းနဲ့ကူမမယ်။နှုတ်ကပတ်တော်တွေနဲ့ကူမမယ်။တယောက်နဲ့တယောက်အားပေးချင်းနဲ့ကူမမယ်ဆိုရင်တော့ဒီနေ့ကျွန်တော်တို့သက်တာမှာထူခြားလာနိုင်မယ်။အာမင်။ဒါကကျွန်တော်တို့ကိုဖျားဖြစ်စေခြင်းတွေရဖြစ်တယ်။နံပါတ်1ချက်ခိုင်ခန့်တဲ့ဘဝဖြစ်ဖို့လူမှန်ဖို့လိုတယ်ပြီးရင်နံပါတ်2ကနေရာမှန်ဖို့လိုတယ် right place သင်ကနေရာမှန်မှာရှိမနေဘူးဆိုရင်တော့သင်အပင်ဟာခိုင်ခန့်လာဖို့အဆင်မပြေဘူးသင်နေရာမှန်မှာရှိပြီလားအမေကုန်းတစ်ခုမေးခြင်းတယ်သင်နေရာမှန်မှာရှိနေပြီလားကိုယ့်ရဲ့ဝိညာဉ်ရေးအတွက်နေရာမှန်မှာရှိနေပြီလားကိုယ့်ရဲ့အသက်တာကိုပြုစုပေးမဲ့ကိုယ့်ကိုအပင်ကဲ့သို့ဖူးပွင့်လာအောင်အသီးသီးလာအောင်ပြင်ဆင်ပေးမဲ့နေရာမှာသင်ရှိနေပြီလားကျမ်းစာကပြောတယ်ကျမ်းစာပြောထားတယ်ဒီနေ့တရားတော်ကိုနေညာမပြတ်ဆင်ခြင်အောင်မိတော်သူတဲ့နောက်ဘက်တော်ရှိတဲ့နေရာထို့သူသည်မျက်နှာမှာဆိုင်လျက်မိမိအချိန်တန်မှာအသီးကိုသည်မျက်နှာမှာဆိုင်တယ်နေရာမှန်တာဆိုတာလေအဲ့ဒါနှုတ်ကပတ်တော်မျက်နှာမှာစိုက်တယ်ရည်ရှိတဲ့နေရာမှာစိုက်တယ်ဆိုတာနှုတ်ကပတ်တော် ਨੇ နီးတဲ့နေရာကိုပြောတာတချို့ကပြောရဲဆရာအတင်းတော်မှာနှုတ်ကပတ်တော်မကောင်းသ သင်နှုတ်ကပတ်တော်ကောင်းတဲ့နေရာရှာလို့ရတယ်။အခု online ကနှုတ်ကပတ်တော်ကသင်ရဲ့လက်ဖွာလေးထဲမှာရောက်လာအောင်သင်လက်ဖြန့်ထားလို့ရတယ်။ဒါမှမဟုတ်ရင်လက်နဲ့တောက်လိုက်လို့ရတယ်။ကြော်ပလိုက်တာတရားဟောရဆိုကြော်ပလိုက်တာသတိခံတယ်သမီးတယောက်ကအရင်တော့ပေါ်ပေါ်လာတယ်ဒီလူကြီးဘာရီပြောနေလဲမသိဘူးဒါပေမဲ့တစ်ချိန်လုံးပေါ်လာတော့နားထောင်တော့ပြောင်းလဲသွားတယ်နှစ်ချင်းခံသွားတယ်ဒီနေ့တော့ကျွန်တော်တို့ရေနဲ့နီးတဲ့နေရာကိုကရွေးတိုက်ရတာရေနဲ့နီးတဲ့နေရာကိုမရွေးတိုက်ရင်လေကိုအပင်မလန်းဆန်ဘူးခုရေနဲ့နီးတဲ့နေရာရွေးတက်တာသင်ဒီရဲ့ဒီနှုတ်ပတ်တော်ကိုကြည့်နေအဲ့ဒါရေနားမှာတင့်အပင်ကိုရွှေ့လိုက်တာတင့်နှလုံးသားရေနားမှာလာစိုက်လိုက်တာနောက်ကပတ်တော့ရတဲ့နေရာမှာတင်လာလို့ရတော့လေတင်အပင်ကလေကြီးထွားလာမယ်ဒါကအော်တိုမက်တစ်ဖြစ်တာမျက်နှာမှာစိုက်ထားသလိုဖြစ်တာအဲကြောင့်တင်ရွေးချယ်တတ်ပါစေအာမင်တင်ဘယ်မှာပဲရှိရှိတော်ထဲမှာပဲရှိရှိနောက်ကနောက်ကပတ်တော့လုံးဝမကောင်းဘူးဆိုတဲ့နေရာမှာပဲရှိရှိနောက်ပတ်တော့တကယ်တော့ကောင်းမင်းသားပဲနော်ဘသူဟောဟောကောင်းမင်းသားပဲတင်ခံယူတတ်တဲ့ညီကောင်းမှုလို့ရတယ်အချိန်ထဲမှာပဲကိုယ့်ရဲ့အသက်တာကိုပြုပြင်ပေးမယ့်အရာတွေလေကြားတတ်ဖို့လို့ရတယ်အဆူပါလို့ရမလဲသင်ရေကိုရှာမယ်အာမင်ရေကိုရှာတော့မယ်လို့ပြောပါအောင်ရေလောကမှာလူတွေကရေကိုရှာတယ်နော်လောကရဲ့ပြောတဲ့ရေကြတော့ငွေလေငွေရှာတဲ့ဘွဲ့ရှိတယ်နောက်ဝိညာဉ်ရေရမှာရေရှာတဲ့ဘွဲ့ရှိတယ်အဲ့ဒါကတော့ဒီနေ့ဘာရှာတာလဲနောက်ကဘတော်တမချန်းစာတမချန်းစာနဲ့ကိုယ်ကိုတုံတယ်အရာကိုရှာတယ်ဒီအရာကိုရှာပြီးဟေ့ဆိုရင်တော့မိတ်ဆွေဟာဒီနေ့မှာအတီးတီတော့မယ်မိတ်ဆွေရဲ့အပင်ဟာလန်းဆန်းလာတော့မယ်မိတ်ဆွေရဲ့အပင်ဟာဒီထက်မကကြီးထွားလာတော့မယ်ဟာလေလုယာဒါကြောင့်သင်ပင်မှာပဲရှိရှိဒီနေ့သင်လက်ထဲမှာဖုန်းတစ်လုံးရှိတယ်ဆိုရင်နောက်ကပတ်တော့ရှာလို့ရတယ်ဆိုတာကိုမမိပါနဲ့ဒါဟာမျက်နှာမှာစိုက်တဲ့အပင် right place ရှာတတ်ဖို့လိုတယ်အာမင်အာမင်ဟာလေလုယာဒါကြောင့်ဒီနေ့ယေရမိဆက်ခွန်အပိုင်ငယ်ခွန်နဲ့ရှင်းမှာဒီလိုပြောတယ်ထာဝရဘုရားကိုကိုးစားတော်သူသာရဖျားကိုမိမိကိုးစားရအကြောင်းဖြစ်စေတော်သူသည်ကောင်းကြီးမင်္ဂလာကိုခံတော်သူဖြစ်၏အာမင်သာရဖျားကိုကိုးစားတဲ့သူဘယ်နှယောက်ရှိတယ်တဲ့မှာရှိတယ်နော်ကောင်းကြီးခံစားရမဲ့သူဖြစ်တယ်သင်ဟာခံအပ်တော်သူကောင်းကြီးရကိုရတဲ့နေသူဖြစ်တယ်ထိုးသူဒီကအဲ့ဒီသူကဘယ်လိုလဲရေရှိတော်အရင်နိုင်ဆိုင်တယ်နှုတ်ကပတ်တော်နဲ့သွားတာဝိညာဉ်တော်နဲ့သွားတာအဲ့ဒီသူတွေကတဲ့မျက်နှာမှာအမြင့်ဖြာပြီးတော့ပူတော့အရှင်ရောက်ကြပူတော့ပူလိုက်မယ်ဒါပေမဲ့ပူမန်းကိုမသိဘူးအရွက်လည်းမညိုနှောင်းမိုးခေါင်တဲ့ကာလဆိုတာခက်ခဲတဲ့ကာလအခုမြန်မာနိုင်ငံဖြစ်နေတဲ့ကာလမှာစိုးရိမ်စရာတောင်မရှိဘူးအစဉ်အမြဲအသီးကိုတည်တတ်တယ်အပင်နဲ့တူတယ်လမ်းနေတာပဲဟာလေလုယာကိုယ့်အသက်တာကိုကြည့်လိုက်ဟာလမ်းနေတာပဲအန်တီကလမ်းနေတာပဲဦးလေးကလမ်းနေတာပဲအကိုကလူတွေကပြောတယ်ဘာကြောင့်လဲတည်နေလေရေနာမှာဆိုင်နေတယ်အာမင်ဒါကြောင့်ကိုယ်လေးလူတွေကကြည့်တဲ့အခါမှာထူးခြားလိုက်တာဘာထူးခြားမှန်းတော့မသိဘူးသူတို့မသိဘူးကိုကရေရှိတဲ့နေရာအမြဲတမ်းရှာဖွေနေတော်သူရေရှိတဲ့နေရာအမြဲတမ်းကိုကနှုတ်ကပတ်တော်ရေတန်ရှင်းသောဝိညာဉ်တော်ရေရေနှမျိုးရှိတယ်နော်နှုတ်ကပတ်တော်ရေရှိတယ်တန်ရှင်းသောဝိညာဉ်တော်ရှိတယ်အဲ့ဒီနေရာကိုရှာနေတာဝိညာဉ်တော်အရှိန်ဘယ်မှာရှိမလဲဝိညာဉ်တော်ရဲ့လှုပ်ရှားမှုဘယ်မှာရှိနေလဲဝိညာဉ်တော်ရဲ့အသွာလာကဘယ်လိုဖြစ်နေသလဲဒါတွေကိုသင်နားလည်ပြီးတော့လိုက်ရှာနေမယ်ဆိုရင်ဟာကျွန်တော်တို့ကတခါလေးဖြစ်တတ်တယ်ကိုယ်ရဲ့ဉာဏ်လေးဖက်ထဲမှာပဲပိတ်မိနေပြီးတော့နှုတ်ကပတ်တော်လည်းခံယူရင်အိမ်ငိုက်ပြီးဝိညာဉ်တော်ရဲ့လှုပ်ရှားမှုလည်းမရှိအဲ့နေရာမှာပိတ်မိပြီးတော့အပင်ကညှိုးငယ်နေတာဘုရားလိုတော့မရှိဘူးရှာတတ်ဖို့လိုတယ်ဒီနေ့မှာနော်ဘုရားရဲ့ဝိညာဉ်တော်အသင်ကိုစကားပြောပါစေနော်ဒီနေ့ဘုရားရဲ့ဝိညာဉ်တော်ရေနှုတ်ကပတ်တော်ရေရှိတဲ့နားကိုသင်ရွှေ့ပါရွှေ့ပါသင်ရွှေ့လို့ရတယ်ဘယ်နိုင်ငံမှာပဲနေနေဘယ်မြို့ပါပဲနေနေနှုတ်ကပတ်တော်ကသင်အနီးအနားမှာပဲရှိနေတယ်သင်ရွှေ့ပါသင်ရွှေ့ပါသင်ရွှေ့ပါသင်ရွှေ့တဲ့အခါမှာလဲစိုက်ဖို့လိုတယ်နော်စိုက်ဖို့လိုတယ်နော်ကိုယ့်ရဲ့အသက်တာကိုပြုပြင်တဲ့နေရာမှာအသက်ရှင်မယ်ဆိုရင်နော်ဘုရားရဲ့ဝိညာဉ်တော်အသင်ကိုချီးထွားစေလိမ့်မယ်အာမင်ခုနကျွန်တော်တို့တင့်နေကြောင်းပြောတယ်။နောက်ပင်တပင်ရှိသေးတယ်။အဲ့ဒီအပင်လေးတပင်ကျန်းစာထဲမှာပြောတဲ့အရာလေးကိုလည်းကျွန်တော်တို့ကြည့်ရအောင်။ကျန်းစာထဲမှာပြောတဲ့နောက်တပင်ကပါလဲဆိုတော့62ခုမြောက်သောစာလမ်းမှာဒီနေ့နေရာမှန်ဖို့လိုတယ်ဆိုတာဘယ်နေရာလဲကြည့်ရအောင်62ခုမြောက်သောစာလမ်းပိုင်ငယ်72ကနေ14ကိုဖတ်ချင်တယ်။ဖြောင်းမတ်တော်သူသည်စွန်ပလွန်ပင်ကဲ့သို့ပွင့်လန်း၍ palm tree စွန်ပလွန်ပင်ပွင့်လန်း၍လေဘနွန်တောင်ပေါ်မှာအာရစ်ပင်ကဲ့သို့ကြီးပွားလိမ့်မည်တဲ့လေဘနွန်တောင်အဲ့ဒီအာရစ်ပင်ဆိုတာကရှောလမုန်မင်းကြီးကဗိမာန်တော်ဆောက်တဲ့အချိန်မှာသုံးတယ်။ကျမ်းစာထဲမှာအချိန်တရားထဲမှာသုံးချိန်ထင်ပါတယ်။ဒီအရာကိုပြောတယ်ဒီအာရစ်ပင်ချိန်လုံးပြောနေတယ်လေဘနွန်ကရှိတဲ့အာရစ်ပင်စီဒယ်လို့ခေါ်တယ်နော်စီဒယ် tree လေဘနွန်စီဒယ်ဆိုတာနာမည်ကြီးတယ်အဲ့ဒီအပင်ကထူးခြားချက်လေးရှိတယ်ဖခင်ကအဲ့လိုအပင်နဲ့နှိုင်းတဲ့သူတွေကဘာတူလဲဆိုတော့ငွေ73မှာဖြစ်ပါတယ်ထာဝရဖခင်ဤအိမ်တော်၌စိုက်ပျိုးတော်သူပြောကြည့်ပါထာဝရဖခင်ဤအိမ်တော်၌စိုက်ပျိုးတော်သူနေရမှန်နေဆိုတာအိမ်တော်မှာစိုက်ပျိုးတော်သူအိမ်တော်မှာမစိုက်ပျိုးတဲ့သူရှိလားရှိတယ်မြက်ပင်တွေလည်းရှိတယ်အလေးချပေါက်တဲ့ပင်လည်းရှိတယ်ဒါကြောင့်တောမျိုးစီလို့ကျန်းစာမှာသုံးတယ်လေတောမျိုးစီနဲ့တကယ့်မျိုးစီတွေကအတူတူပေါက်တယ်တဲ့ရှိတယ်ရှိတယ်အဲ့ဒါအိမ်တော်မှာမစိုက်ဘူးသူတို့ကလေပေါပေါပါပါပဲစိုက်ပျိုးတဲ့သူကအမြဲပင်ပန်းတယ်စိုက်ပျိုးတဲ့သူကအမြဲတမ်းလေလက်ညစ်ပတ်တယ်အဓိပ္ပာယ်ပါလေအလုံးလုံးလို့လေအလုံးလုံးတော့ဒီလက်ကနှုတ်ဖတ်မနေဘူးစိုက်ပြိုးတဲ့ခါမှာဟာဒီနေ့အတင်းတော့သွားတယ်မပြီးခင်ပြန်လာတယ်တဲ့အဲ့လိုမျိုးကြားဘူးတယ်ဟာဒီနေ့အတင်းတော့သွားတယ်ဘာကြောင့်လဲဟာဂျေဆုတော်ချီးမွမ်းပွဲရှိရဆိုတော့စားစရာရှိလို့လေအဲ့ဒါအိမ်တော်မှာစိုက်ပြိုးတော်သူမဟုတ်ဘူးအိမ်တော်မှာစိုက်ပြိုးတော်သူမဟုတ်ရင်ဖခင်ကခုနပြောတဲ့လေဘနွန်အာရစ်ပင်မဟုတ်ဘူးသင်ဟာတောမျိုးစီဖြစ်နေတာမြက်ပင်အဲ့ဒီမြက်ကမဆိုင်ပဲပေါက်တယ်ဒါမဲ့အဲ့ဒီမြက်ကိုဖះမဖြစ်စေချင်ဘူးမြက်ကညှိုးနှွမ်းသွားမယ်ချိန်လုံးချမ်းစာတုံးတယ်ဒါမဲ့ကျွန်တော်တို့ဖြစ်စေချင်တာအသီးသီးတဲ့အပင်အသီးသီးတဲ့အပင်ကြီးထွားတဲ့အပင်သူများအတွက်အကျိုးရှိတဲ့အပင်ဒီလိုဖြစ်စေချင်တာအဲကြောင့်ကျွန်တော်တို့ဒီ right place နေရာမှန်နေဆိုတာတခြားမဟုတ်ဘူးအိမ်တော်မှာစိုက်ပြောတာနောက်ကပတ်တော်ဝိညာဉ်တော်နဲ့နီးတဲ့နေရာမှာစိုက်ပျိုးတယ်လူအဲ့လိုစိုက်ပျိုးတဲ့သူကိုဘုရားကပြောလဲအိမ်တော်မှာစိုက်ပျိုးတဲ့သူကငါတို့ဘုရားရဲ့တတိုင်းတော်မှာပွင့်လန်းမယ်အသက်ကြီးသောကာလတွင်ပဲအိုးတော့ဒီနေ့အသက်ကြီးနေပြီငါအသက်ကြီးနေပြီလုံးဝမဟုတ်ဘူးဘုရားကပြောလဲအသက်ကြီးသောသူတွေဒီနေ့ဘုရားရဲ့နှုတ်ပတ်တော်ရှိတယ်ရောက်လာပြီအသီးသီး၍ကျော်ဝစိန်လန်းကြလိမ့်မည်ဟာလေလုယဝန်ခံပါကိုအတွက်အာမင်ထူးပါဘာကြောင့်လဲဖခင်ရဲ့နှုတ်ကပတ်တော်အိမ်တော်မှာစိုက်ပျိုးတယ်ဖခင်ရဲ့ရေနားမှာစိုက်ပျိုးတဲ့သူအသက်ကြီးတဲ့ကာလမှာလည်းအသီးသီးမယ်ကျော်ဝစိန်လန်းကြလိမ့်မယ်ဟုတ်တကယ်တော့နော်တီးတာလာတဲ့အသက်ကြီးလာလေလူကတန်ဖိုးတက်လာလားတန်ဖိုးကျသွားသလားနှစ်မျိုးပဲရှိတယ်တက်ကနိုလော်ဂျီတွေကြတော့တန်ဖိုးကလေကျကျသွားတယ်နော်ကျွန်တော်ဝယ်ထားတဲ့ဖုန်းတွေတန်ဖိုးကကျကျသွားတယ်ဘလောက်ပဲနောက်ဆုံးပေါ်တယ်ပြောပြောတံပိုးကကြာသွားတယ်ဒါပေမဲ့နှစ်ချို့ဝိုင်းနေကြရင်တံပိုးကကြာလီလီတက်လီပြီပဲတဲရပဲအုပ်စုလဲဒီနေ့ဝိုင်းကျန်းစာထဲမှာဝိုင်းလို့ပြောရင်စပြစ်ရည်လို့ပြောရင်တန်ရှင်းသောဝိညာဉ်တော်ကိုလည်းပြောတယ်ပုံဆောင်တယ်ဝိညာဉ်တော်နဲ့သွားတဲ့သူကလေကြာလာလီလီတံပိုးတက်လီလီပို့ပြီးတံပိုးရှိလီလီအာမင်အာမင်နောက်ဆုံးပေါ်နောက်ဆုံးပေါ်အဲ့ဒီဟာတွေကတန်ဖိုးကြာလာလေကြာလီလေပဲဒါကြောင့်ဒီမှာထရဖျားရဲ့အိမ်တော်မှာစိုက်ပျိုးတယ်တဲ့ဒီနေ့အဲ့ဒီအာရစ်ပင်အကြောင်းလေးနဲ့ပြောပြမယ်နော်အာရစ်ပင်သိစိတ်ဝင်စားဖို့ကောင်းတယ်သူကြတော့ခုနတစ်နီပင်လိုမျိုးမဟုတ်ဘူးတစ်ပင်တော့ကြီးတာချင်းတူတယ်မြင့်တာချင်းတူတယ်တန်ဖိုးရှိတာချင်းတူတယ်နောက်အာရစ်ပင်ကိုသင်္ဘောတွေဆောက်တဲ့ချိန်မှာသုံးတယ်အိမ်ဒီမှာနော်ဗိမ္မာန်တော့ဒါဒုတိယဗိမ္မာန်ခေါ်တာပေါ့နော်ရှောလုံးမင်းကြီးစောက်တဲ့ဗိမ္မာန်တော့မှာအဲ့ဒီမှာလဲသုံးတယ်ဆိုတော့အဲ့လိုမျိုးနေမှာသုံးတဲ့ခါကျတော့ဒီပင်ချောင်းကိုကျန်းစာကလည်းမကြာခဏပေါ်ပြတော့ကျွန်တော်နေလေလာကြည့်တယ်ထူးဆန်းတယ်ဆိုပုံလေးပြကြတယ်ဆိုတော့ဒါကြောက်ကဘာပေါ့နော်ကိုကြည့်လိုက်တယ်ဒီပုံကြည့်လိုက်တဲ့ခါမှာကြောက်တောင်သားမှာသူကစိမ့်လန်းနေတာပဲပေါက်နေတာထူးဆန်းတယ်နော်ပေါက်နေတာဒါမဲ့ကဘာကြီးလေနော်ဆောင်းဆောင်းကြီးအဲ့ဒီဆောင်းဆောင်းကြီးမာလေဩမြေကြီးကဆောင်းဆောင်းကြီးမလို့ငါဆောင်းဆောင်းကြီးပေါက်လိုက်အောင်မယ်ရှိလားအနည်းတင်နေတွေ့လားမရှိတွေ့လားဒါကြောင့်လေကျမတို့ကဆွေမျိုးကပတ်ဝန်းကျင်မှာကောင်းတော့ဆောင်းသွားတင်နှုတ်ကပတ်တော်နဲ့သွားမယ်ဆိုရင်ဆောင်းစရာအကြောင်းလုံးဝမရှိဘူးတင်တမတရားနဲ့သွားမယ်ဆိုဆောင်းစရာလုံးဝမရှိဘူးပတ်ဝန်းကျင်ကဘလို့ဖြစ်ဖြစ် ကိုပါဝင်တဲ့အသင်းတော်ဘလို့ဖြစ်ဖြစ်တင်းနှုတ်ကပတော်နဲ့သွားမယ်ဆိုစောင်းသွားစရာမရှိဘူးတစ်တစ်မမှတ်ပဲပေါက်နေမှာတွေ့လားဟေးမန်တင်းစောင်းနေဆိုရင်ဒါတခုခုပဲအမြင့်မမှန်လို့နေထူးဆန်းတာကဒီကဘာမှာပေါက်တဲ့အပင်နေတောင်မှတစ်ပင်နေရလေအမြင့်နဲ့တစ်တစ်မမှတ်ပေါက်တယ်ဘာကြောင့်လဲဆိုအမြင့်ကတဲ့သူကအမြင့်နဲ့တဲ့မှတ်ပေးတာတဲ့ဒါကြောင့်မိတ်ဆွေအမြင့်ပေါက်တာလေသက်ရေးကြီးတယ်နော်ဒါမှဒီအပင်ကတဲ့သူကားတဲ့အများကြီးအပင်မြင့်မြင့်ပေါက်လို့ရတယ်တဲ့ဘယ်ပေါ်မှာမူတည်လဲဆိုတော့တဲ့မြေပေါ်မှာမူတည်တယ်မြေဆိုတာဗာလဲနှလုံးသားသင်ရဲ့နှလုံးသားပေါ်မူတည်ပြီးသင်ရဲ့ဘဝသင်ရဲ့အပင်ကခိုင်ခန့်လားမခိုင်ဘူးလားဘလောက်တက်မလဲဘလောက်ကြီးထွားမလဲအဲ့မှာပေါ်တယ်ဒါကြောင့်သင်နှလုံးသားပြင်ရမယ်ကျွန်တော်နှလုံးသားပြင်ရမယ်ပတ်ဝန်းကျင်ကဘလို့ဖြစ်ဖြစ်စောင်းသွားစရာမဖြစ်ရအောင်အမြင့်ခံရမယ်မြေမကောင်းဘူးဆိုရင်တော့ဒီမှာကြောက်ပိုးတဲ့မြေမှာတော့မှအာရစ်ပင်နေရလေထိထိကြီးကြီးကိုပေါက်နေတာစိမ့်စိမ့်လန်းလန်းကြီးကိုပေါက်နေတာသူ့မှာထူးခြားတဲ့ချက်ရှိတယ်အဲ့ဒါပါလဲဆိုတော့ဒီပင်တွေကအပေါ်မှာတဲ့ဆယ်ဘေးအပင်ကဆယ်ဘေးကြီးထွားရင်တဲ့သူ့အမြင့်ကပေ30လောက်အနက်ရှိတယ်3ဆတစ်ဆလောက်သွားနေတာအာမင်ဖျားဖြစ်စေခြင်းနဲ့ရာလေးရေနော်ခုနတင့်နီကျွန်တော်အမြင့်မနဲ့သေးဘူးတရားနဲ့တရားရိုင်းပင်ရမယ်၊ကုညီရမယ်၊သိကောင်းတယ်။ဒါမဲ့သင်ခရစ်တော်ထဲနာအမြင့်ဆွဲလာဖို့ကြတော့အိမ်တော်မှာစိုက်ပျိုးတဲ့သူတွေနှုတ်ကပတ်တော်ရည်နဲ့နှီးဆက်တဲ့သူတွေကြတော့တွေ့လားအမြင့်ကလေးနှက်ဆိုင်တာဒီဘေကကြောက်ဆောင်နေမှာလဲပေါက်နိုင်တယ်။ရိုင်းနေခြင်းမရှိဘူး။ဘလို့ပဲကဘာဆောင်းဆောင်းတတိမမပဲကျွန်တော်အတိုင်းဝိုင်းကဘလောက်ပဲညဉ့်ညံတဲ့စကားပြောပြောတင်စပြောနေပြီဆိုတော့အဲ့ဒါတင်မတည့်တာအတိုင်းဝိုင်းကဘာပဲပြောပြောပတ်ဝန်းကျင်ကဘလို့ပဲဖျားမဲ့နေမဲ့နေတင်ဟာအလုံးမှာတမန်တရားနဲ့သွားတော်သူဆိုရင်တင်ဟာတဲ့မှတ်နေလိမ့်မယ်အဲ့ဒီတဲ့မှတ်ခြင်းကိုဘုရားအလိုရှိတာအာမင်ဒါကြောင့်မလို့အိမ်တော်မှာပွင့်လန်းတဲ့ခါမှာလေဘနွန်တောင်ပေါ်ကအာရစ်ပင်ရလို့လို့ရှိတယ်။ဒါကြောင့်အိမ်တော်မှာစိုက်ပြူတာ။စိုက်ပြူတယ်ဆိုတာမြက်ပင်မဟုတ်ဘူးနော်။တကယ် music စစ်မှန်တာ။မြက်ပင်เนี่ยစိုက်เสียရမလို့ပေါက်နေ။တံပိုးလည်းမရှိဘူး။တံပိုးမကြည့်ဘူး။မြက်တပင်နဲ့အာရစ်ပင်တပင်ဘယ်ဟာတံပိုးကြည့်မယ်ထင်လဲ။အာရစ်ပင်ထူးဆားတာထူးဆန်းတာကဒီအာရစ်ပင်ကတဲ့အသက်30မတိုင်ခင်အပွင့်မပွင့်ဘူး။ဒါမဲ့ तू အစပွင့်ပြီဆိုဒီအပင်ဟာ30အနှစ်30အနည်းဆုံးရှိပြီဆိုတာကိုပြတယ်။ဒါကြောင့်ဂျူးထုံးစံမှာအသက်30မှာဖျားမှုတော့ဆဆောင်းတယ်။အဲ့ဒီအချိန်ကြာမှာခရစ်တော်ကလည်းစပြီးတော့သူ့ရဲ့ public ministry ဆိုရဲသာသနာပြုခြင်းကိုစလုပ်တယ်။ဒါပေမဲ့ဒီအပင်ကဘလောက်အသက်တန်းရှိနိုင်တယ်သိလား။နှစ်9000ထိနေနိုင်တယ်။တချို့အပင်တွေဆိုရင်ရှောလမုန်လက်ထက်ကလေးအပင်တွေရှိနေသေးတယ်။အလောက်အထိကိုရှင်သန်နိုင်တဲ့အပင်တွေဖြစ်တယ်။ကြည်ထွားတယ်အာမင်ဒါကြောင့်ကျွန်တော်တို့တသက်တာဘုရားကအလိုရှိတယ်နောက်ဆုံးချက်သွားခြင်းနဲ့အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ရဲ့ခိုင်ခန့်တဲ့ဘဝမှာလူမှန်ဖို့လိုတယ်နေရာမှန်ဖို့လိုတယ် right time ဆိုတဲ့အချိန်မှန်တာတဲ့အချိန်တန်တယ်လို့ကျွန်တော်သုံးခြင်းတယ်လူမှန်နေရာမှန်အချိန်တန်လူမှန်နေရာမှန်အချိန်တန်Right time. အပင်ကိုအခုစိုက်အခုအသီးသီးလားမသီးဘူးပြူစုရတယ်ပြူစုရတယ်သင်ရဲ့အသက်တာဟာနှုတ်ဘတ်တော်ကြားတယ်ဒီနေ့လိုမျိုးကြားတယ်ငါမနဲ့ပြန်သီးသီးမသီးဘူးတချို့တွေအသက်ပင်စင်သားကတ်နေပြီအသီးမသီးသေးဘူးဒီနေ့ပြူစုပေးပါစသီးလာတော့မယ်ပြီးပြီးသင်လက်တကမ်းမဲလို့တာဖြစ်ကောင်းဖြစ်နိုင်တယ်ဘာကြောင့်လဲစံစားတယ်လို့ပြောတယ်တစ်ပေငါငယ်ချမှာထို့ကြောင့်ကာလအချိန်တန်လင်ကာလအချိန်တန်လင်ဘုရားသခင်သည်တင်တို့ကိုချီးမြှောက်တော်မူ၏အကြောင်းတကိုးကြီးသောလက်တော်အောင်၌ကိုကိုကိုနှိမ်ချကြလောတဲ့တကိုးကြီးသောလက်တော်အောင်၌ကိုကိုကိုနှိမ်ချဒုက္ခဖတ်ကြည့်အောင်တစ်ပင်ငါအငယ်ချက်ထို့ကြောင့်ကာလအချိန်တန်လင်ဘုရားသခင်သည်တင်တို့ကိုချီးမြှောက်တော်မူ၏အကြောင်းတကိုးကြီးသောလက်တော်အောင်၌ကိုကိုကိုနေကြကြလို့အဲ့ဒီမှာ right time ကာလအချိန်တန်ဘုရားမချီးမြောက်သေးဘူးဆိုရင်ရောက်လာတော့မယ်ဘုရားချီးမြောက်မဲ့အချိန်ရောက်လာတော့မယ်လို့ဝန်ခံပေးပါဦးဘုရားချီးမြောက်တော့မဲ့အချိန်ရောက်လာတော့မယ်ဘာလုပ်ရမလဲတကိုးကြီးတဲ့လက်တော်အောင်မှာနှိမ်ချပါလုံးနေတဲ့အရာတွေအခုရေလောင်းနေတဲ့အရာတွေဆက်လောင်းရအောင်ရေနဲ့နီးတဲ့နေရာမှာအပင်ကိုရွှေ့မဲ့ရတယ်ဆက်ရွှေ့ရအောင်ဖခင်ရဲ့နှုတ်ဘတ်တော်တန်ရှင်းသောဝိညာဉ်တော်ဒီအရာတွေနဲ့နီးဆက်ရအောင်ဒါသွားမယ်တပတ်ထူချလာမလားမထူချသေးဘူးတစ်လမထူချသေးဘူးတစ်နှစ်မထူချသေးဘူးနှစ်နှစ်သုံးနှစ်လာလိုက်မယ်ကာလအချိန်တန်တဲ့အချိန်မှာဖခင်အသင်ကိုချီးမြှောက်မယ်ကာလအချိန်တန်မှာဒီနေ့လူငယ်တွေအထူးအားပေးခြင်းနဲ့ကာလအချိန်မတန်တဲ့အချိန်မှာကိုကိုကိုမချီးမြှောက်နဲ့နော်ကိုကိုကိုချီးမြှောက်တဲ့လူတွေထွန်းတဲ့မီးစလိုက်ကလူတွေကပိတ်ပလိုက်လို့ရတယ်ဖျားထွန်းတဲ့ဘိတ်သိမ့်ချင်ကလူတွေပိတ်လို့မရအောင်တကိုးကြီးတဲ့လက်တော်အောက်မှာနှိမ်ချပါဖျားချီးမြှောက်ခြင်းလာရင်လည်းမမြောက်သွားနဲ့ဆက်လက်နှိမ်ချပါဘာကြောင့်လဲဖျားရဲ့ချီးမြှောက်ခြင်းကဘယ်တော့မှအတိုင်းစားမရှိဘူးအတိတ်ပဲက limitless ဘုရားနောက်တစ်ဆင့်ကြီးမြောက်နိုင်တယ်နောက်တစ်ဆင့်ကြီးမြောက်နိုင်တယ်နောက်တစ်ဆင့်ကြီးမြောက်နိုင်တယ်နောက်တစ်ဆင့်ကြီးမြောက်နိုင်တယ်ဒါပေမဲ့သင်ကဒီ level 3လောက်မှာဟာငါတော့ဟုတ်နေပါပြီမောက်မှာမယ်ဆိုရင် level 4မရောက်တော့ဘူး level 5မရောက်တော့ဘူးဒီနေ့ကျွန်တော်သွားရအောင်မယ် limit အများကြီးတယ်ဘုရားရဲ့ဝိညာဉ်ရေးရ level တွေအများကြီးရှိတယ်အကြောင်းဘုရားရဲ့ကြီးမြောက်ခြင်းခံရတဲ့သူတွေတော်တော်များများနှိမ်ချခြင်းအသက်တာမှာတွေ့ရတယ်။ဒီနေ့နှုတ်ပတ်တော်ဖတ်တဲ့အခါမှာမောရှေရေးထားတဲ့ဒေါ်လျာကျောင်းဖတ်တဲ့အခါမှာဗာရေးထားလေသီလားမောရှေဟာတဲ့လောကလုံးတလောကလုံးမှာလူတွေအားလုံးတည်းနှိမ်ချတယ်တဲ့ဘသူရေးတာလဲမောရှေရေးတာဒါပေမဲ့ဘုရားအခွင့်မရှိရင်အဲ့ဒီကျမ်းပတ်ရကျမ်းစာထဲမှာမရှိနေဘူးဘုရားအခွင့်ပေးထားတယ်ဒါကိုထည့်ဖို့အထိပ်ပြပါလေတကယ်အေးသီလာတိုင်းပြည်ဖြစ်လာမဲ့လူတွေတန်းတဲ့ချီကိုဥဆောင်တဲ့ခေါင်းဆောင်နှိမ်ချတာကိုတွေ့ရတယ်။အခုကျွန်တော်တို့ရဲ့အသက်တာမှာဖျားချီးမြောက်မယ်။အာမင်။ဖျားချီးမြောက်ခြင်းကိုလိုချင်လား။မနည်းအောင်လိုချင်လဲ။လိုချင်နေဆိုရင်ကာလအချိန်တန်ဖို့လိုတယ်။လူမှန်၊နေရာမှန်အချိန်တန်ဝန်ခံပေးပါဦး။လူမှန်၊နေရာမှန်အချိန်တန်လူမှန်မယ်နေရာမှန်မယ်ဆိုရင်အချိန်တန်တဲ့အချိန်မှာဖခင်ချီးမြှောက်ခြင်းလာကိုလာပါတယ်เนาะဒီရဲ့ကျမ်းပိုက်လေးဖတ်ပြီးတော့ကျွန်တော်ဆုံးသတ်မယ်ကိုလိုသဲ2ပိုင်ငယ်6နဲ့ကိုမှာဒီလိုပြောတယ်ထို့ကြောင့်သင်တို့ဒီကိုလိုသဲအိုရာစာခန်းကြီး2ပိုင်ငယ်6နဲ့ခွန်ထို့ကြောင့်သင်တို့ဒီသခင်ယေရှုခရစ်ကိုခံယူပြီးသည်ဖြစ်၍ယုံကြည်သူတွေကိုပြောတာထို့သခင်၌စိုက်ပျိုးခြင်းတည်ဆောက်ခြင်းရှိလျက်နီးဥပရေတာကိုခံယူပြီးသည့်အတိုင်းယုံကြည်ခြင်း၌မြဲမြံစွာဆွေးလန်းလျက်ယုံကြည်ခြင်းမြဲဘူးဂျေဇုတော်ကိုချီးမွမ်းခြင်းနဲ့တကွယုံကြည်ခြင်းတိုးပွားပြည့်စုံလျက်ထိုသခင်၌ကျင်လင်ကြလောအာမင်ထိုသခင်၌ကျင်လင်ပါတဲ့ဘုရားကျွန်တော်တို့ကိုဖြစ်စေခြင်းတဲ့အရာတွေလောကမှာကျွန်တော်တို့ကိုထားတဲ့ရည်ရွယ်ချက်တွေရှိတယ်အဲ့ဒီရည်ရွယ်ချက်တွေပြည့်ဝဖို့ပြည့်စုံဖို့သင်နဲ့ကျွန်တော်ကဖျားရဲ့အလိုတော်ထဲမှာရှိနေဖို့လိုတယ်။အဲ့တော့ဒီနေ့ကျွန်တော်အမြစ်တရား series ဆိုဒီမှာဆုံးသတ်တယ်။ဒါပေမဲ့ဒီမှာမဆုံးသွားအောင်နော်။ series ပြီးသွားတာ။သင်ဘဝမပြီးသေးဘူး။ဖျားထားတဲ့အကျံစီတွေဒီမှာတချို့တွေဘဝကိုရှုံ့ပေးခြင်းတဲ့သူတွေဒီမှာရှိတယ်။လုံးဝရှုံ့မပေးနဲ့။ရှုံ့ပေးဖို့မဟုတ်ဘူး။ဖျားရဲ့အကျံစီနဲ့ဖျားရဲ့အလိုတော်လက်တကမ်းမှာရှိတယ်။သင်ရောက်ခန့်နီးလေးမှာပဲရက်လိုက်မယ်ဆိုရင်တဲ့လောက်ဆုံးရှုံးနေသူရှိမှာမဟုတ်ဘူး။တော့ခွန်အားပေးခြင်းနဲ့ထားပါ။ကျုပ်မူရဆောင်လေးလဲနေတယ်ပြန်ထားပါ။ကိုယ့်ရဲ့အမှုတော်မြတ်ကထင်ထားသလိုမဖြစ်လာဘူး။ကိုမျောလင့်ထားတဲ့အရာဖျားပြတဲ့ယူပါယုံကြီးပုံဖော်တာပုံပေါ်ပေါက်လာတာမတွေ့ရဘူး။ဒါပေမဲ့ဒီနေ့ပြောခြင်းနဲ့လူမှန်နေရာမှန်အချိန်တန်လာတဲ့အခါမှာအဲ့ဒီယူပါယုံကြီးပြည့်စုံလာလိမ့်မယ်။လူငယ်တွေဒီပေါင်းနေတဲ့သူတွေဒီနေ့စစစ်ပါကိုယ့်ရဲ့ပေါင်းနေတဲ့ငွေချင်းလက်စီကိုကြည့်ပါအဲ့ဒီအထဲမှာဘသူပေါင်းရမလဲဘသူပေါင်းတင်သိတယ်တင်သိတယ်တင်ကိုယ်တိုင်သိတယ်တင်ဝိညာဉ်ကသိတယ်အဲ့ဒီသူတွေကိုပေါင်းရမယ်နေရာမှန်မှာတင်မရှိနေဘူးဆိုနေရာမှန်ကိုရွှေ့ရမယ်နေရာမှန်ကိုရွှေ့ရမယ် ဘယ်နေရာလဲနှုတ်ကပတ်တော်ရေရှိတဲ့နေရာတန်ရှင်းသောဝိညာဉ်တော်ပြေးွားတဲ့နေရာကိုရှုရမယ်ပြီးရောပြီးရင်အဲ့ဒီအရာလောက်တယ်ဆိုရင်နေချာစွာနဲ့အသက်ရှင်ပြီးတော့ကာလအချိန်တန်တဲ့ခါမှာဘုရားချီးမြှောက်ခြင်းလာမယ်အာမင်အကြောကျွန်တော်ဆုတောင်းပေးခြင်းနဲ့သက်တာမတည်းအမြင့်တရား series မှာခိုင်မာတဲ့အမြင့်ဖြစ်ပြီးတော့အသက်တာမှာထူးခြားဖို့ဘုရားရှင်သင်ကိုလမ်းပြဖို့ကျွန်တော်ဆုတောင်းပေးခြင်းနဲ့သက်ရှင်တော်ဘုရားကိုရသားသမီးများအတွက်ဆုတောင်းပါတယ်ကျွန်တော်တို့ရဲ့အမြင့်ကကြောက်မြင့်ခရစ်တော်ကိုရောပဲဖြစ်ပါမိအကြောင်းဝန်ခံပါတယ်အခြားဒီနေရာဟာတဲနှုံနေပါပြုံမဲ့နေရာပါမခိုင်တဲ့နေရာပါဒါမဲ့ကိုရောကျွန်တော်ကိုရောကိုယားထားလို့ဂျေဇူးတင်တယ်ကိုရောကိုကျွန်တော်အမြင့်ဆွဲမြဲစေလို့နေရာမှာရှိနေလို့ဂျေဇူးတင်တယ်အကြောင်းကိုရောဒီကနေ့ကစပြီးကိုရောနဲ့ပြန်ဆမယ်နှုတ်ကပတ်တော်နဲ့ပြန်သွားမယ်အရှင်သောဝိညာဉ်တော်နဲ့လမ်းပြချင်းအောင်လိုက်မယ်ကိုရောနှိမ်ချစွာနဲ့အသက်ရှင်မယ်ဆိုရင်ကိုရောလူမှန်နေရာမှာအချိန်တန်တဲ့ခါမှာကိုရောချီးမြှောက်ခြင်းလာမှာဖြစ်လို့ဂျေဇူးတင်တယ်အကြောင်းနှုတ်ကပတ်တော်ခံရတဲ့သားသမီးများပေါ်မှာကိုရောရဲ့ဝိညာဉ်တော်ဖျားတက်ရောက်၍သက်တာကိုပြုပြင်ပေးပါသခင်ယေရှုရဲ့မြတ်တော်နာမ၌စက္ကန့်နဲ့ဆုတောင်းပါ၏အာမင်တဖွဲ့အတွက်လည်းကျွန်တော်ဆုတောင်းပေးခြင်း ਨੇ အဲ့ဒီတဖွဲ့ကတော့ဒီရဲ့နှုတ်ပတ်တော်သင်ကြည့်တဲ့အခါမှာငါအမြင့်တည်နေတဲ့နေရာကခရစ်တော်မဟုတ်နေပါလားငါအမြင့်တည်တဲ့နေရာလောကအရာတွေဖြစ်နေပါလားဒါကြောင့်ငါဘဝမခိုင်ခံ့ဘူးခဏခဏပြိုလဲတယ်ဒီနေ့တခြားမဟုတ်မိတ်ဆွေသင်ဂိုင်းကနာပေါ်မှာယက်တည်ရယ်ပြိုလဲမယ်သင်ဖွဲ့ပေါ်မှာယက်တည်ရင်သင်ပြိုလွဲမယ်ဒီနေ့ကြောက်တီးဟုတဲ့ခရစ်တော်ပေါ်မှာအမြင့်ဆွဲဖို့လိုတယ်အဲ့ကျွန်တော်ဆုတောင်းပေးခြင်းနဲ့သင်ရဲ့တက်တာခရစ်တော်ကိုခရစ်တော်တီးဟုတဲ့ကြောက်ပေါ်မှာယက်တည်ခြင်းနဲ့ဆိုရင်ခရစ်တော်ကိုလိုပါတယ်လို့ဝန်ခံပေးပါခရစ်တော်ကိုရလိုပါတယ်ကျွန်တော်ဆုတောင်းပေးမယ်ဒီနှလုံးသားတကားကိုဖွင့်လက်နောင်တရရင်ဘုရားထံလေ့လာမှုဘုရားလိုတော်ရှိတယ်သင်ဘွားရဲ့ဆုံးဖြတ်ချက်တွေမှားတဲ့အရာများစွာရှိကောင်းရှိလိမ့်မယ်လူတိုင်းမှားတတ်တယ်ကျွန်တော်လည်းများစွာမှားခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်ဘွားမှာအမှန်ဆုံးဆုံးဖြတ်ချက်တခုချမိတယ်အဲ့ဒါပါလေသီလားခရစ်တော်တည်ဟုတဲ့ကြောက်ပေါ်မှာပဲယက်တည်တော့မယ်လို့ဆုံးဖြတ်ချက်ချခြင်းဟာကျွန်တော်ဘွားရဲ့အမှန်ကန်ဆုံးဆုံးဖြတ်ချက်ဖြစ်ခဲ့တယ်ထို့နည်း၎င်းပဲသင်ဘွားမှာဆုံးဖြတ်ချက်တွေမိသားစုနဲ့ပတ်သက်တာအိမ်ထောင်နဲ့ပတ်သက်တာ relationship နဲ့ပတ်သက်တာစီးပွားရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်များစွာမှားယွင်းခဲ့ပေမဲ့ဒီကနေ့မှာမှန်ကန်ဆုံးသောဆုံးဖြတ်ချက်ချလို့ရတယ်ခရစ်တော်တည်ဟုသောကြောက်ပေါ်မှာယက်တည်ဖို့ဖြစ်တယ်ဒါကြောင့်ကျွန်တော်ဆုတောင်းပေးခြင်းနဲ့ကျွန်တော်နောက်ကနေယေရှုဖြစ်၍လိုက်ဆိုပေးပါသခင်ယေရှုခရစ်တော်ဘုရားကျွန်ုပ်ဘဝမှာတခြားအရာတဲ့ကြောက်တည်ဟုသောခရစ်တော်ပေါ်မှာယက်တည်ဖို့လိုအပ်ကြောင်းနှုတ်ကပတ်တော်ကိုကြားပါပြီကျွန်ုပ်ဘဝမှာအမှားများစွာလုပ်ခဲ့မိပါတယ်ခွင့်လွှတ်ပေးပါကျွန်ုပ်အပြစ်အားလုံးကိုဝန်ချတောင်းပန်ပါတယ်ဒီကနေ့ကစပြီးတော့အသစ်တော်ဘဝကိုပိုင်ဆိုင်ခြင်းပါတယ်ကြောက်တီးဟုသောကိုရောအပေါ်မှာပဲတိဆောက်ဖို့ရန်အတွက်ဆုံးဖြတ်ချက်ချပါတယ်အရှင်သောဝိညာဉ်တော်ဖျားလမ်းပြပါနှုတ်ကပတ်တော်နဲ့တိဆောက်ပေးပါကျွန်ုပ်ရဲ့အသက်တာကိုကိုရောရဲ့မေတ္တာနဲ့ဖြည့်ပေးပါသခင်ယေရှုနာမ၌ဆုတောင်းဆက်ကပ်ပါ၏အာမင်အာမင်သင်ဒီရဲ့ဆုတောင်းချက်ကိုစိတ်နှလုံးသားအကျွမ်းမဲ့နဲ့ဆုတောင်းရဲဆိုတော့ဒီနေ့ကစပြီးတော့ခရစ်တော်ဟာသင်ရဲ့ဘဝကိုအုပ်စိုးမှာဖြစ်တယ်သင်ရဲ့ဘဝကိုခရစ်တော်နဲ့ပြန်ဆခြင်းဟာဘယ်တော့မှနောက်မကျအောင်အာမင်ဒီကနေ့ဟာကယ်တင်ရနေ့ဖြစ်တယ်ဒါကြောင့်သင်ကိုဘုရားသခင်ဆက်လက်ပို့ဆောင်ပါစေမြန်မာ worship ရဲ့နှုတ်ကပတ်တော်မှာစာ၍တခြားဆရာဆရာမများရဲ့နှုတ်ကပတ်တော်ခံယူရင်ဘဝသက်တာမှာအမြင့်တည်တဲ့အရာခိုင်ခံ့သောအမြင့်နဲ့ခိုင်ခံ့သောဘဝကိုပိုင်ဆိုင်နိုင်ပါစေလို့ယေရှုနာမ၌ဆုတောင်းကောင်းချီးပေးပါရစေ။ကျွန်တော်ကောင်းချီးပေးခြင်းနဲ့ဆုံးသက်ပါမယ်။ထာဝရဘုရားသည်သင်ကိုကောင်းချီးပေး၍ဆောင်မတော်မူပါစေသော။ထာဝရဘုရားသည်သင်၌မျက်နာတော်အလင်းကိုလွှတ်၍ဂရုဏာကြည်စုပြုတော်မူပါစေသော။ထာဝရဘုရားသည်သင်ကိုမျှော်ကြည့်၍ချမ်းသာပေးတော်မူပါစေသော။ဘုရားထံမှလာသောငွေကြေးနဲ့ဝယ်ယူလို့မရတဲ့ငြိမ်သက်ခြင်းများ၊ကျန်းမာခြင်းနဲ့ကြွယ်ဝခြင်းကောင်းချီးမင်္ဂလာများတရားပါစေသခင်ရှုနာမ၌ဆုတောင်းကောင်းချီးပေးပါရယ်နောက်တစ်ပတ်ကမြန်မာ worship ရဲ့လေးနှစ်မြန်မာ worship television အစီအစဉ်လေးနှစ်ပြည့်ဖြစ်တဲ့အတွက်ကျေးဇူးတော်ချီးမွမ်းဖို့ရောက်စီတိုင်းကိုဖိတ်ခေါ်ရင်းနဲ့ဒီနေ့အစီအစဉ်ကိုဒီမှာပဲဆုံးသက်ပါရယ် God bless you all
သင်ခုလိုနားဆင်ခွန်အားနိုင်ခြင်းဟာမြန်မာဝရရှိ Ministry ကိုလာဆင်ပန်ပုံနေကြတဲ့ Kingdom Partners များအကြောင်းဖြစ်ပါတယ်။ဖျားခင်နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းဝင်ဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်။ခူကြနာခရရဲ့နှုတ်ပတ်တော်အဖြစ်ခွားရရှိမဲ့လို့ယုံကြည်မျှလင့်ပါရယ်ခွားရရဆိုလို့ရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်မြပေးဖို့ရန်တောင်းဆိုပါရစေမြန်မာဝါရှစ်မင်းစထရီရဲ့ဝက်ဘ်ဆိုက် myanmarworship.com ကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါရယ်တချိန်ထဲမှာမြန်မာဝါရှစ်မင်းစထရီရဲ့ဆိုရှယ်မီဒီယာပလက်ဖောင်းများဖြစ်တဲ့ myanmarworship YouTube Channel myanmarworship Facebook Page နဲ့ myanmarworship Instagram များကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါရယ်နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့ဖျားရှင်ကောင်းကြီးပေးပါစေ။